ဂျပန်လက်လီဖြန့်ချီရေးစီးပွားရေးလုပ်ငန်းစဉ်အဖွဲ့ Eon ကရန်ကုန်မြို့မှာဈေးဝယ်စင်တာကြီးတစ်ခုဆောက်လုပ်သွားဖို့ American Dollar တန်180ရင်းနှီးမြှုပ်နှံသွားမယ်လို့အင်ကာနီကပြောပါတယ်။ဒါဟာ Eon စီးပွားရေးအုပ်စုအနေနဲ့မြန်မာနိုင်ငံဈေးကွက်ထဲပထမဆုံးအကြိမ်ဝင်ရောက်လာတာလည်းဖြစ်ပါတယ်။အီယွန်မောဈေးဝယ်စင်တာကိုရန်ကုန်မြို့လယ်ကတိတ်မဝေးတဲ့နေရာမှာမြေအကျယ်18ဧကလောက်နေရာယူတည်ဆောက်သွားမယ်လို့အီယွန်ကော်မတီကပြောပါရယ်။ဆောက်လုပ်ရေးလုပ်ငန်းတွေကို2021ခုနှစ်ပထမနှစ်ဝက်မှာစတင်နိုင်ဖို့နဲ့ဈေးဝယ်စင်တာကို2023ခုနှစ်မှာဖွင့်လှစ်နိုင်ဖို့ရည်မှန်းထားတာပါ။ဒီဈေးဝယ်စင်တာတည်ဆောက်ဖို့ကိုမြန်မာအစိုးရကပြီးခဲ့တဲ့ဇူလိုင်လအတွင်းကခွင့်ပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံကရွှေတောင်စီးပွားရေးလုပ်ငန်းစုနဲ့ဖက်ဆက်လုပ်ကိုင်မှာဖြစ်ပါတယ်။အကျိုးတူရင်းနှီးမြှုပ်နှံမှုမှာ Eon လုပ်ငန်းစုက90ရာခိုင်နှုန်းပိုင်ဆိုင်ပြီးရွှေတောင်ကုမ္ပဏီက30ရာခိုင်နှုန်းပိုင်ဆိုင်မှာဖြစ်ပါတယ်။ Eon လုပ်ငန်းစုကကမ္ဘောဒီးယားနိုင်ငံမှာလည်းဈေးဝယ်စင်တာကြီးနှစ်ခုဖွင့်လှစ်ထားပြီးနောက်တစ်ခုဖွင့်လှစ်ဖို့ကိုလည်းဆုံးဖြတ်ထားတယ်လို့ Nikkei Asian Review သတင်းဌာနကပြောပါတယ်။ကမ္ဘောဒီးယားနိုင်ငံမှာဖွင့်လှစ်ထားတဲ့ဈေးဝယ်စင်တာကြီးတွေမှာအောင်မြင်မှုတွေရနေတာကြောင့်Eon Company ကဈေးကွက်ချုပ်ကန်နိုင်တဲ့ပြိုင်ဘက်မရှိသေးတဲ့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုကိုစတင်လှုပ်ဆောင်တာဖြစ်ကြောင်းကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကပြောပါရယ်။အခုဆောက်လုပ်မဲ့ Eon Zewet Center ကတိလဝါအထူးစီးပွားရေးဇုံနာမှာဖြစ်ပြီးဒဂုံစိတ်ကမ်းမြို့နယ်မှာဆောက်လုပ်သွားမှာဖြစ်ပါရယ်ခင်ဗျ။